မျိုးသားလူခွင့်ရေးကော်မရှင်တက်ကိုအငိမ့်စားတပ်အမတ်ကြီးတွေတက်ကတူအငိမ့်စားပါမောခါတွေအစိုးရဝန်ကြီးဌာနတွေကအငိမ့်စားအရာရှိတွေပါဝင်တဲ့အဖွဲ့ဝင်15ဦးနဲ့ဖွဲ့စည်းလိုက်တယ်လို့အစိုးရကမနေ့ကကြေညာလိုက်ပါတယ်ဒီကော်မရှင်ကိုဖွဲ့စည်းပုံအခြေခံဥပဒေပါနိုင်ငံသားများမူလအခွင့်အရေးမြင့်တင်ကာကွယ်ဖို့ဖွဲ့စည်းလိုက်တယ်လို့ဆိုပါတယ်ဒါပေမဲ့လက်ရှိမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသား2000ကျော်ဖမ်းဆီးထိန်းသိမ်းထားတာကိုလွှတ်ပေးဖို့နိုင်ငံတကာအတိုင်းဝန်းကဝိုင်းဝန်းတောင်းဆိုနေတာကလေးစစ်သားအုံပြုနေတာလက်နက်ကင်တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာပေါ်တာတွေအုံပြုပြီးအတင်းအဓမ္မလှုပ်အားပေးခိုင်းစေတာတွေရှိနေတာစတဲ့ချက်တွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့အခွင့်အရေးဖွဲ့စည်းတွေကဝေဖန်ထောက်ပြထားပါတယ်။ဒါကြောင့်လက်ရှိဦးသိန်းစိန်အစိုးရကအမျိုးသားလူ့အခွင့်အရေးကော်မရှင်အသစ်ဖွဲ့စည်းလိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံကိုမကြသေးခင်ကတွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စတာသောမတ်စ်ကင်တာနာရဲ့အမြင်ကိုဆက်သွယ်မေးမြန်းကြည့်ပါတယ
်။ I welcome the decision but many other new steps
ကျွန်တော်အနေနဲ့လူ့အခွင့်အရေးကော်မရှင်အသစ်ကိုကြိုးစားပါတယ်။ဒါပေမဲ့တကယ်လိုအပ်ချက်တွေကိုဖြည့်ရှင်းပေးနိုင်ဖို့ဆောင်ရွက်ရမှာတွေအများကြီးရှိနေပါတယ်။အခုလက်ရှိမြန်မာနိုင်ငံကလူ့အခွင့်အရေးခြေလှမ်းကိုပြောပါဆိုရင်တော့လက်စုပ်လက်ကင်ပြနိုင်အောင်တိုးတက်လာတဲ့လူ့အခွင့်အရေးတွေမမြင်တွေ့ရသေးဘူးလို့ဆိုရမှာပါ
။နောက်တစ်ချက်ကအထွေထွေလူငယ်ချမ်းသာခွင့်မကြခင်အကောင့်ထဲပေါ်ဖို့ရှိတယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။ဒီတော့မြန်မာအာဏာပိုင်နေနဲ့တွေ့တုန်းကဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုတွေများဆွေးနွေးခဲ့ကြပါလဲ
။ We are all hoping that the government finally take the decision which is urgent.
အစိုးရအနေနဲ့မဖြစ်မနေဆောင်ရွက်ပေးရမယ်။နိုင်ငံရေးအကျဉ်းသားအလုံးလွတ်ပြေးကိစ္စကိုနောက်ဆုံးမှာအကောင့်ထဲပေါ်ပေးလိမ့်မယ်လို့ကျွန်တော်မျှော်လင့်နေတာပါ။ဒါပေမဲ့ဒီကိစ္စအတွက်အချိန်အတော်ကြာကြာနေတာကိုတော့ကျွန်တော်စိတ်မကောင်းဖြစ်ရပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားအလုံးဟာဥပဒေမဲ့မတရားဖမ်းဆီးထိန်းသိမ်းခံထားရတာပါဒါကြောင့်ချွင်းချက်မရှိတုတ်ပေးစင်ပါတယ်ဒါကိုလည်းအစိုးရအနေနဲ့နားလည်သင့်ပါတယ်နိုင်ငံတကာကလည်းလှုပ်ပေးဖို့တောင်းဆိုနေတာပါဒါပေမဲ့ကျွန်တော်မြန်မာနိုင်ငံမှာအာရဘိုင်းနည်းနဲ့တွေ့ဆုံတော့ကနိုင်ငံရေးအကျဉ်းသားတွေကိုမကြားခင်ကာလအတွင်းလှုပ်ပေးမယ်ဆိုတဲ့အာမခံချက်မျိုးတော့ရှင်းရှင်းလင်းလင်းမရရှိခဲ့ပါဘူးခင်ဗျာ
ဟုတ်ကဲ့အခုဆိုလို့ရှိရင်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးပေးဖို့မစ္စတာကင်တာနာရဲ့အကြံပြုချက်ပေါ်မှာလေထောက်ခံမှုတွေရဖို့လူခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကလေဝိုင်းဝန်းကြိုးပမ်းနေတာတွေ့ရပါတယ်ဒီလိုမျိုးကြိုးပမ်းမှုတွေဟာဘယ်လောက်ထိထိရောက်မှုရှိနိုင်မလဲရှင
် All stakeholders discuss the issue including the civil society but
မြန်မာနိုင်ငံကလူခွင့်ခြေရီတွေကိုစုံစမ်းဖို့နိုင်ငံတကာကော်မရှင်တစ်ခုလိုအပ်တည်တဲ့ဆိုတာကိုနိုင်ငံတကာအစိုးရတွေအပါအဝင်လူမှုအခြေပြုဖွဲ့အစည်းတွေအားလုံးဝိုင်းဝန်းဆွေးနွေးကြတာဟာအရေးကြီးတဲ့အချက်ပါလာလူပဲပြည်တွင်းမှာလည်းပဲအစိုးရအာဏာပိုင်တွေနိုင်ငံရေးပါတီတွေလည်းဒီစုံစမ်းရေးကော်မရှင်ဖွဲ့ဖို့ကိစ္စဝိုင်းဝန်းဆွေးနွေးကြဖို့လိုပါတယ်လောလောဆယ်မှာတော့မြန်မာနိုင်ငံကလူခွင့်အခြေအနေတွေနဲ့ပတ်သက်လို့30တင်ပြမယ်အစီရင်ခံစာကိုကျွန်တော်အပြီးသတ်ရေးနေပါတယ်လာမယ့်အောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂထွေထွေညီလာခံမှာတင်သွင်းမှာပ
ါမြန်မာနိုင်ငံကလူခွင့်ရေးကိစ္စနဲ့ပတ်သက်လို့တက်ကြွလှုပ်ရှားသူတွေကတော့မစ္စတာကင်တာနာရဲ့နိုင်ငံတကာကော်မရှင်တရဲ့ဖွဲ့စည်းရေးအကြံပြုချက်ပေါ်မှာထောက်ခံမှုတွေရဖို့ဥရောပသမဂ္ဂ EU ကဦးဆောင်ပြီးကုလသမဂ္ဂမှာတင်သွင်းပေးဖို့တိုက်တွန်းနေကြပါတယ်မနေ့ကဆိုရင်ဗြိတိန်နိုင်ငံလန်ဒန်မြို့မှာနိုင်ငံတကာရှေ့နေအသင်းရဲ့လူခွင့်ရေးအဖွဲ့နဲ့ Open Societies Foundation တို့ကဥဆောင်ပြီးတော့ဆော်ဩခဲ့ကြပါတယ်